Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မတ်လ20ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်မဲ့တဲ့နေ့မှာတော့နယူးဇီလန်နိုင်ငံကပလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်လေးကပြစ်ခတ်မှုတွင်သေဆုံးသွားသူတွေကတချို့မိသားစုတိုင်ဝမ်ကဒီနေ့ပဲမြို့နယ်တချို့ပါတယ်ဥရောပသမ္မတကနေဗြိတိန်နိုင်ငံခေါ်ထွက်မဲ့အစီအစဉ်ကိုဇွန်လကုန်တည်ရွှေ့ပြီးကိုဝန်ကြီးချုပ်ဖီဆာမီကဒီနေ့ပဲ EU ကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တဲရနိုင်ငံကနေဒေသရင်းသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့သူကြီးညာပြေးသွားမှာပါ
အဲဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနားဆင်ပြီးနားဆင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့မြောက်ပိုင်းမှာဒီတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကအခုလိုပြောပါတယ
်ဖြစ်ချင်နေရတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းတောက်ချက်စီစီတောင်းတောက်ဝိုက်မှာပေါ့နော်အများ၆နာရီလောက်မှာလက်လက်ကြီးလက်
မြောက်ဦးမဲဆန္ဒနဲ့လွှတ်တော်ကိုယ်စားလှယ်ရဲ့ပြောပြချက်နဲ့အတူရခိုင်ပြည်နယ်ကရှေးဟောင်း9000စီရီပထူတွေကိုတွားရောက်လေ့လာရင်းပြစ်ခတ်မှုကိုကြုံခဲ့ရတဲ့ဗြိတိန်ခီးသွားတယောက်ကလူမှုကွန်ရက်မှာသူ့ရဲ့အတွေ့အကြုံတွေဘာတွေပြောပြခဲ့သလဲဆိုတာလည်းပြောပြမှာပါ။ထိုင်းနိုင်ငံရဲ့တရားမဝင်နိုင်ငံခြားသားတွေကိုရှာဖွေဖမ်းဆီးတဲ့ X-ray စစ်ဆင်ရေးမှာမြန်မာနဲ့ကမ္ဘောဒီးယားတရားဝင်ကျင်ဖမ်းဆီးခံထားရပါတယ်ဆိုတဲ့သတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုလည်းနားဆင်ရပါမယ်ရှင်။အခုရေဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင
်။နယူးဇီလန်နိုင်ငံ Christchurch မြို့ကပလီနကုမှာပြည်ရဲ့တောက်ချန်လေးကပြစ်ခတ်မှုတွင်တည်ဆုံသွားသူတွေကတချို့ကိုမိသားစုတိုင်ဝမ်ကဒီနေ့ပဲမြုပ်နှံတချို့ကြပါတယ်။တကယ်မို့တွင်တည်ဆုံသွားသူတွေကိုဘယ်သူပဲဝါဆိုတာခွဲခြားနိုင်မလို့မိသားစုဝင်တွေအကူအညီနဲ့ရဲတပ်ဖွဲ့ကဆက်လက်ကြိုးပမ်းနေတာပါ။မိသားစုဝင်တွေဖြစ်တဲ့အတွက်ရောစာနာမှုယဉ်ကျေးမှုတွေရပါတည်ဆုံသူတွေကိုမိသားစုတွေထံအနှံမှုအဓိကဦးစားပေးစောင့်နေတဲ့အကြောင်းလဲနယူးဇီလန်နိုင်ငံရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ပေါ်ရှာပြောဆိုခဲ့ပါတယ်။မင်းည7နာရီခွဲအချိန်ထိတည်ဆုံမှုတွေကစုစုပေါင်း21ယောက်ကိုတရားဝင်စစ်ဆေးအတည်ပြုနိုင်ခဲ့ပြီးမိသားစုထံပြန်လည်အံ့နံမှုအဆင်သင့်ရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တည်ဆုံမှု50ရဲက2ယောက်ကတော့ဒီနေ့ပဲ Memorial Park တုတ်တံမှာမြုပ်နှံတကြွခဲ့တာပါ။ဆန္ဒခန်းနောက်တော့ပြည်ပနိုင်ငံတွေကရောက်လာသူတွေပါဝင်လူပေါင်းရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးချုပ်ဂျက်ဆန်ဒါအာရဲနာလည်း Christchurch မြို့ကကက်ရှမီးယားတိုက်တန်းကြောင်းကိုတွားရောက်ပြီးအားပေးစကားပြောကြားခဲ့တာပါ။ခန်းစားချက်တွေကိုမြို့သိပ်မထားကြဘူးနဲ့ဝမ်းနည်းစရာရှိတာကိုဝမ်းနည်းဖို့တရားသက်ဆိုင်မှုမရှိခဲ့ဘူးဆိုရင်တော့အကူအညီလိုတယ်လို့ယူဆရင်တောက်ခံမှုလည်းဝန်ကြီးချုပ်ကအကြောင်းသားတွေကိုတိုက်တွန်းစကားပြောကြားခဲ့ပါရဲ့။
ဥရောပသမဂ္ဂရဲကနေဗြိတိန်နှုတ်ထွက်မဲ့ရက်ကိုမလ29ရက်နေ့ကနေဇွန်လ30ရက်နေ့အထိနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ EU ကိုစာရေးသားတောင်းဆိုလိုက်ပါတယ်။နှုတ်ထွက်ရေးသဘောတူညီမှုတွေကိုဗြိတိန်အမတ်တွေကြားသဘောတူညီမှုရအောင်ညှိနှိုင်းဖို့အချိန်လိုအပ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒက်စ်စီကိုဝန်ကြီးချုပ်မေပေးပို့တဲ့စာထဲမှာရေးသားထားပါတယ်။EU ရဲကဗြိတိန်နှုတ်ထွက်ပြီးရင်နှစ်ဖက်လိုက်နိုင်ရမယ့်ကုန်သွယ်ရေးကိစ္စတွေအပြင်ရောက်ပါအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံသားနေချက်တားဆီးထားရေးမထားရေးနဲ့ပတ်သက်တဲ့အသေးစိတ်ကိစ္စတွေကိုဗြိတိန်အမတ်တွေကြားမှသဘောတူမှုမရနိုင်ကြသေးပါဘူး။တစ်ချိန်တည်းမှာပဲနှုတ်ထွက်ရေးသဘောတူညီချက်တွေနဲ့ပတ်သက်လို့ EU ဘက်ကနောက်ထပ်ဆွေးနွေးမှာမဟုတ်ဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကဒီကနေ့ပြောကြားပါတယ်။ဗြိတိန်နှုတ်ထွက်ဖို့ဒီလ29ရက်နောက်ဆုံးသတ်မှတ်ထားတာကိုလည်းနောက်ဆုတ်ပေးမပေးကိုဒီသတင်းပတ်ထဲမှာဆုံးဖြတ်နိုင်မဲ့ပုံမရှိဘူးလို့သူကပြောပါတယ်။ EU အဖွဲ့ဝင်တွေအားလုံးဘက်ကအချိန်နောက်ဆုတ်ပေးရေးသဘောတူနိုင်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်အနေနဲ့ဘလို့အစီအစဉ်တွေရှိတယ်လဲဆိုတာကိုရှင်းရှင်းပြောပြဖို့လိုမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Juncker ကဂျာမန်ရေဒီယို Deutschland Funk နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါဗြိတိန်အစိုးရနဲ့ EU ခေါင်းဆောင်တွေကြားနှစ်နှစ်လောက်အချိန်ယူညှိနှိုင်းသဘောတူထားတဲ့သဘောတူညီချက်အပေါ်ဗြိတိန်ပါလီမန်မှာနှစ်ကြိမ်ပဲချခဲ့တယ်လို့သဘောတူညီမှုအစ်စ်မဟုတ်ရင်ထပ်ပြီးမဲခွဲခွင့်ပေးမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ
်ဤဝင်ငွေရန်လိုမှုကိုတုံ့ပြန်မှာထောက်ခံမှုအစ်စ်တွေရရှိချိုးဖောက်နေတဲ့အမေရိကန်ပြည်သူ့ကနိုင်ငံဝင်ကြီးမိုက်ပွန်ပီယိုဟာကူဝိတ်အီဇွေးနဲ့လက်မနော်နိုင်ငံတွေမှာလူညုံရေးအတွက်ဆွေးနွေးဖို့အရှိလေပဲဒီသားမှာရောက်နေပါတယ်။ကူဝိတ်နိုင်ငံကိုအင်ဂါနီနောက်ပိုင်းမှာရောက်သွားတဲ့ဝင်ကြီးပွန်ပီယိုဟာဒီနေ့မှာတော့အီဇွေးနိုင်ငံကိုခရီးဆက်မှာဖြစ်ပြီးဒီနောက်မှာတော့လက်မနော်နိုင်ငံကိုသွားမှာပါ။ ကိုယ်နိုင်ငံခီးစဉ်ပြီးအစ္စရေးကိုခီးဆက်ရမှာတော့ဧပြီလ9ရက်နေ့မှာယူကော့ပွဲကျင်းပဖို့ရှိနေချိန်မှာပဲလက်ပေးလိုက်ယူမှုမတမာမှုယုံကြည်မှုဖောက်ပြမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူးနဲ့တွေ့ဆုံမှာဖြစ်ပါတယ်။အစ္စရေးနိုင်ငံခီးစဉ်ကဝန်ကြီးချုပ်နတန်ယာဟူးကိုထောက်ခံမှုပြသပြီးအစ္စရေးယူကော့ပွဲကိုဆွဖက်ရရောင်းနေတဲ့အကြောင်းပြောဆိုနေတာတွေကိုတော့ဝန်ကြီးပွန်ပီယိုကခီးစဉ်အတွင်းမှာသတင်းတော့တွေကိုပေးချပြောဆိုထားတာပါ။ဝန်ကြီးပွန်ပီယိုကအတိုက်ခံနေတဲ့တွေ့ဆုံမှုမရှိပဲအစိုးရအဖွဲ့အစည်းကဖြစ်တဲ့ဝန်ကြီးချုပ်နဲ့သာတွေ့ဆုံမှာဖြစ်တဲ့အကြောင်းလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲရှိသူကပြောဆိုထားပါတယ်။ Israel ဝန်ကြီးချုပ်ကတော့ American ကစီးရုံးလှုပ်ရှားမှုတွေမှာဩဇာကြီးမားတဲ့ဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ American Israel လူမှုဆက်ဆံရေးကော်မတီရဲ့နှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့ရှေ့သတင်းပတ်ထက် American ကိုရောက်ရှိလာမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကလုံခြုံရေးကိစ္စခန်းတစ်ခုကိုဒီကနေ့မနေ့အာရုံမတက်ခင်အချိန်မှာစစ်သွေးကြွတွေစီးနှိမ်တိုက်ခိုက်ရာကပြည်သူစစ်6ယောက်ထက်မနည်းသေဆုံးသွားပါတယ်။တဘာဝအရင်းမြစ်တွေကျွေးဝပြီးတော့အကြီးဆုံးလည်းဖြစ်တဲ့ဘလူချီစတန်ပြည်နယ်ကလူသူအလန်းဝေးတဲ့ဇီယာရက်ခရိုင်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပြည်နယ်မြို့တော်ကွက်တန်နဲ့ကီလိုမီတာ50လောက်အကွာမှာရှိတဲ့နေရာမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကျူးလွန်သူတွေကိုအကြမ်းဖက်သမားအဖြစ်နဲ့လုံခြုံရေးအာဏာပိုင်တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေလည်းစတင်နေပြီလို့ CRS ခရိုင်ဒုတိယကော်မရှင်နာမင်းကြီးက VOA ကိုပြောပါရယ်တိုက်ခိုက်မှုကိုတော့ပါကစ္စတန်တာလီဘန်အဖွဲ့အဖြစ်လူသိများပြီးတော့တရားမဝင်တဲ့အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ခံထားရတဲ့ Tariq e Taliban Pakistan TTP အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားပါရယ်တိုက်ခိုက်ခံခဲ့ရတဲ့စခန်းကလုံခြုံရေးအဖွဲ့ဝင်တွေလက်ချက်နဲ့စစ်သွေးကြွအဖွဲ့ဝင်တွေတည်ဆုံခဲ့ရတဲ့အပေါ်လက်တုံပြန်တာဖြစ်ကြောင်းလဲ TTP အဖွဲ့ရဲ့ပြောခွင့်ရသူကကြေညာချက်မှာပြောဆိုထားပါတယ်လူနေကျဲပါပြီးတော့အာဖဂန်အီရန်နိုင်ငံတို့နဲ့ဒီနယ်ကျချင်းထိစပ်နေတဲ့ဘလူချစ်စတန်ပြည်နယ်မှာမကြာခဏဆိုသလိုစစ်သွေးကြွရဲ့တိုက်ခိုက်မှုနဲ့ကြုံရလေးရှိပါတယ် TTP အဖွဲ့အပြင်တခြားခွဲထွက်ရေးသဘောအုပ်စုတွေ IS Islamic စစ်သွေးကြွတွေနဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ ISKP အဖွဲ့တွေလည်းဒေသတွေမှာလှုပ်ရှားနေကြပါတယ်
တညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တညာမြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ကုမ္ပဏီကိုဟာရာစီဝါတွေမမှန်မကန်ဖော်ပြပြီးရောင်းချခဲ့မှုနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသားတယောက်ကိုအမေရိကန်မှာထောင်နဲ့တနည်းခွဲချက်ခံမှုစင်ကြစ်ချလိုက်ပါတယ်။အမေရိကန်ဆီယာကစုံစမ်းထောက်လှမ်းမှုဟန်ပြဖွင့်လှစ်ထားတဲ့ဟာရာစီဝါထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုခွန်အားဖြင့်ဓာတ်ရုပ်ပစ္စည်းရောင်းချမှုနဲ့ရှန်ဟိုင်းဝက်စတာနိုင်ငံတကာကုန်သွယ်ရေးကုမ္ပဏီရဲ့အမှုဆောင်အရာရှိရှူချာဘောကိုစိုင်းငံ့ထောင်နဲ့တနည်းစင်ကြစ်ချလိုက်တာပါ။ DMH လို့သူကခေါ်တဲ့ခွန်အားဖြင့်ဟာရာတက်ပါဝင်တချို့ဓာတ်ပစ္စည်းကိုအမေရိကန်ကုမ္ပဏီကလက်မခံတာကိုတရုတ်ကုမ္ပဏီရဲ့ရှိတွေကသိရတဲ့တင်ပို့ခဲ့တာဖြစ်တဲ့အကြောင်းဝန်ခံထားတယ်လို့လည်းအစိုးရရှင်တွေကပြောပါရယ်။ဈေးကွက်မှာရောင်းချရမှာ auto drawing ဖြစ်လူတီများတဲ့ DMH ဟာရာတက်ကိုလေးရင်ကြပြီးအားစားလှူရှာမှုတွေမှာစွမ်းဆောင်ရည်မြင့်တင်ပြနေစွမ်းရှိပါရယ်။ဒါပေမဲ့လည်းသူတို့ကသက်ရှူချက်တာနှလုံးလေဖြတ်တာမျိုးလို့ဗီထရက်ဆူရွေးဂျင်ဝါနိုင်နေဆိုပြီးကျင်းကျင်သူတွေကသတိပေးထားကြတာပါ။အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကိုပို့ခဲ့တဲ့ DMH တပ်ပစ္စည်းတွေကိုမမှန်မကန်ဖော်ပြမှုတွေကုမ္ပဏီမှာတာဝန်ရှိတဲ့အကြောင်းနဲ့အမှုဆောင်ရရှိရှုပါပြောဆိုထားဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ Brazil နိုင်ငံကြားကုန်သွယ်ရေးနဲ့စည်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အကောင်းဆောင်နှစ်ယောက်သဘောတူခဲ့ကြတဲ့အပြင် Brazil ကိုနေတို့အဖွဲ့နဲ့ဝင်ဖို့တောင်မှသမ္မတဒေါ်နယ်ထရန့်ကအကြံပြုခဲ့ပါတယ်။ဝင်နိုင်မှုအတွက်ဆွေးနွေးမှုတွေအများကြီးလုပ်ဖို့လိုတယ်ဆိုတာကိုလည်းသမ္မတထရန့်ကအတိအမှတ်ပြုပါရယ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး OECD အဖွဲ့နဲ့ Brazil နိုင်ငံဝင်ရောက်နိုင်ရေးအတွက် American ကထောက်ခံအားပေးသွားမယ်လို့ Brazil သမ္မတ Jair Bolsonaro နဲ့ Indira မှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကကတိပြုခဲ့ပါရယ် Brazil နိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကလို့ American ဆန့်ကျင်တဲ့သမ္မတမဟုတ်တော့ဘူးလို့ဆိုပြီး American နဲ့ Brazil နိုင်ငံကြားပူးပေါင်းဆောင်ရွက်မှုစာမျက်နှာတင်ဖွင့်ဖို့ American ကိုလာခဲ့တာဖြစ်တယ်လို့သမ္မတ Bolsonaro ကဆိုပါတယ် Venezuela နိုင်ငံမှာကြားဖြတ်သမ္မတအဖြစ်သူ့ကိုယ်သူကြေညာထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido အပေါ်ထောက်ခံတဲ့ကိစ္စတွေကိုလည်းခေါင်းဆောင်နှစ်ယောက်ရဲ့အင်္ဂါနေ့ကပထမဆုံးတွေ့ဆုံပွဲမှာအပြန်အလှန်ဆွေးနွေးခဲ့ကြပါတယ် Venezuela အပေါ်အမေရိကန်ကစစ်ရေးနဲ့ဝင်ရောက်ဖြည့်ဆင်းဖို့ရှိသလားဆိုတဲ့သတင်းတော့ရဲ့အမေးကိုလည်းသမ္မတကဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးလမ်းဖွင့်ထားတယ်လို့တုံ့ပြန်ခဲ့ပါတယ်။လူတွေစားကြမရှိငတ်ပြတ်သေးကျင်နေရတဲ့အခြေအနေကိုအဆုံးသတ်ဖို့လိုတယ်လို့ဘရာဇီးလ်သမ္မတကလည်းပြောကြားခဲ့ပါတယ်။အငိမ့်စားဆက်အရာရှိကြီးတယောက်ဖြစ်ပြီးတော့လက်ရဆုံးအမြင်ရှိတဲ့သမ္မတဘော်ဆနဲရိုကိုဘရာဇီးလ်ရဲ့သမ္မတထရန့်လို့တင်စားပြောကြားလေးရှိပါတယ်။
ထိုင်းနိုင်ငံမှာ2017ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်တနင်္ဂနွေနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာပြိုင်ဖက်တွေကိုရှင်နိုင်မဲ့ဝန်ကြီးချုပ်ပရော့ချန်ဟိုချာညီလံပေါင်းစုံနဲ့ကြိုးပမ်းနေပါတယ်။သူသာရွေးကောက်ပွဲမှာနိုင်ရခဲ့မယ်ဆိုရင်ဒီမိုကရေစီနိုင်ငံဖြစ်အောင်ကြိုးပမ်းမယ်အကြောင်းလည်းပြောဆိုထားတာပါ။ပြည်ပရဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်မိသားစုတိုင်ဝမ်ရဲ့စိန်ခေါ်မှုနဲ့အဓိကရင်ဆိုင်နေရတဲ့ထိုင်းစစ်တပ်အကြီးအကဲနေနဲ့ဝန်ကြီးချုပ်ဖြစ်နိုင်ငံရေးရာလက်ခံနိုင်အောင်လည်းကြိုးပမ်းနေရဖြစ်ပါတယ်။ပူချိုချီပြည်ရဲ့ဝန်ကြီးချုပ်ဖြစ်နဲ့အာဏာပြန်ရနိုင်မယ်လဲနိုင်ငံရေးပြဿနာတွေပြည်လည်နိုင်မယ်အလားအလာပုံမှာတော့အခက်အခဲတွေကတန်မြန်ရှိနေကြပါတယ်။ယူကော့ပွဲရလတ်ဘလူးဘက်တွေနိုင်ငံရေးတင်းမာမှုတွေကိုဖြည့်ရှင်းနိုင်မယ်ပုံမရှိဘူးလို့လည်းအမေရိကန်ခြေဆိုင်နိုင်ငံရေးဆက်ဆံရေးအကောင်စီကလည်းမကြသေးရင်ကပဲပြောဆိုထားပါအလုပ်တော်90နေရ900အတွက်ရွေးကောက်ပွဲကိုတော့မဲဆန္ဒရှင်52တန်းလောက်ကမဲဖေးယူချေကြမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း80နီးပါးကကိုယ်စားလှယ်ပေါင်း2900ကျော်ပါဝင်ရှင်ပြိုင်သွားကြမှာလည်းဖြစ်ပါတယ်
။ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်ဘဂူးစ်မြို့ထဲမှာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ထဲကရက်ဖြင့်တဲထိုးစခန်းချထားတဲ့နေရာကြီးကိုသိမ်းပိုက်နိုင်ခဲ့တဲ့အတွက်ဒါဟာIS တွေအတွက်အထိနာစီတယ်လို့ American ထောက်ပံ့ထားတဲ့တပ်တွေဘက်ကပြောပါတယ်တိုက်ပွဲအတွင်း IS စစ်သွေးကြွ159ယောက်ကိုဖမ်းမိတယ်လို့ Syrian Democratic Forces SDF တပ်တွေကလူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကကြေညာခဲ့တာဖြစ်ပါတယ်ဖမ်းမိသူတွေတဲကတော်တော်များများဟာ Syria နဲ့အီရတ်နိုင်ငံပြင်ပတွေကဖြစ်ကြပါတယ်။ IS တွေကိုအနိုင်တိုက်ဖို့ကြိုးစားနေတဲ့စစ်စင်ရေးဟာမြို့ရဲမှာအရက်သားတွေရှိနေတဲ့အတွက်ဂျိုကြားပဲတိုက်နိုင်တယ်လို့ American ဦးဆောင်တဲ့ပူးပေါင်းတပ်တွေဘက်ကပြောပါတယ်။ထိုးစစ်ဆင်နေတဲ့ SDF တပ်တွေကိုကူညီပေးနေတဲ့အနေနဲ့ဒီလက်နက်ကြီးတွေလေကြောင်းကတိုက်ခိုက်မှုတွေကိုလည်းဆက်လုပ်ပေးနေတယ်လို့ပူးပေါင်းတပ်တွေကပြောပါတယ်။ Syria နိုင်ငံထဲမှာ IS တွေနောက်ဆုံးလက်ကျန်သိမ်းထားတဲ့ Baghouz မြို့ကိုပြန်သိမ်းနိုင်ဖို့အတွက်ထောင်ထဲချီတဲ့ SPF တပ်ဖွဲ့ဝင်တွေစူးစမ်းနေကြတာသတင်းပတ်နဲ့ချီရှိနေပါပြီ။အီရတ်ကကတ်အထူးတပ်တွေလည်းစစ်ရေးမှာစစ်ကူပေးနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်။ဗိုလ်ရုံးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ကြရပါမယ်။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်တွင်မှဖြစ်နေတဲ့စီရေးပြိပက္ခဟာအချိန်ပိုမြင့်တက်လာနေသလိုမြန်မာစစ်တပ်ဘက်ကတိုက်လေရင်တွေနဲ့အင်အားသုံးတိုက်ခိုက်နေတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဘူးသီးတောင်မြို့နယ်ဘက်မှာလည်းမနေ့ကရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။အချိန်မြင့်လာတဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်နစ်နာမှုတွေပိုများလာနေတဲ့အကြောင်း VOA သတင်းထောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်ဘူးသီးတောင်နဲ့မြောက်ဦးမြို့နယ်တွင်မှာတမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါ။မြောက်ဦးမြို့နယ်ကျောင်းတောင်ရွာရှိဘက်တောင်တန်းဘက်မှာမနေ့ကအင်ကန်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတမတော်ဘက်ကတိုက်လေရင်နဲ့တိုက်ခိုက်နေတာတွေ့ရတယ်လို့မြေရကျွန်းဒုက္ခတဲစခန်းနေစစ်ဆောင်တွေကိုအကူအညီသွားပေးနေတဲ့ကိုသွန်းဒီဝင်းကပြောပါရတယ်။အဲ
့ဒီရွာကလည်းကျွန်တော်တို့မြင်ရတယ်ဂျက်ဖိုက်တာတွေပေါ့နော်။ဒီမှာတက်မလို့ကဂျက်ဖိုက်တာတွေနဲ့လာပြီးတော့ဘုံကြီးတာကျွန်တော်တို့တွေ့တယ်။ကျွန်တော်အုံးအုံးနဲ့မှလာပြီးတော့ဘုံကြီးနေတယ်။အဲ့ဒီကြောင်းတောင်ဖက်ကျွန်တော်တို့ကြောင်းတောင်ဖက်လို့ပြရတယ်။ဒါမှမဟုတ်ဘယ်နာမှာဆိုတော့ကျွန်တော်တို့တိတိကျကျတော့မသိဘူး။
ပူရီတောင်မြို့နယ်ကွန်းတောင်ရွာနယ်စပဓာကြည်ရွာကြားကာလန်းပေါ်မှာမြမတမတော်နဲ့ရခိုင်တမတော်အီတို့ကြားမနေ့ကအင်္ဂါနေ့နေ့ကတိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံရွာသားတွေစီတီတောင်ကြည်ရွာဘက်ကိုတင်းချောင်လာကြောင်းစီတီတောင်ရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါတယ
်စေကိုရနဲ့စေနာကြီးစေမင်းကပြစ်ဒဏ်ရရောက်ခဲ့တယ်ကွန်းတောင်ကျောင်းနဲ့စပဓာကြားကာလန်းမှာဖြစ်ရပါ
မနေ့ကစီတိုက်ပွဲတွေရှိခဲ့ပေမဲ့ဒီကနေ့မှာတိုက်ပွဲငြိမ်သက်လို့တင်းချောင်လာတဲ့ရွာသားတွေနေရာကိုပြန်သွားကြပြီလို့သူကဆိုပါတယ်မလာဆက်စည်ရနေညလုံးကလည်းမြောက်ဦးမြို့တွင်လက်နက်ကြီးလက်နက်ငယ်ပြစ်ကတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ကတ်မှုကြောင့်ဒေသခံပြည်သူ6ဦးသံရရရှိခဲ့တယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ်
။ဆက်ချည်နေရတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းကြောက်ချက်စီတောင်တဝိုက်မှာပေါ့နော်။ည6နာရီလောက်မှာကျွန်တော်တို့လက်နက်ကြီးလက်နက်ငယ်ပြစ်ကတ်ကြံကြားရပါတယ်။ခဏနာရီကျော်လောက်မှာမြောက်မြို့နေရာအနှံ့ကနေပြီးတော့ခဏကြီးခဏတံနဲ့ပြစ်ကတ်တံကြားရတယ်ရှင်းလာကြီးကျော်မှာပေါ့နော်မြောက်မြို့သေးကိုဝင်ပြီးတော့နေအိမ်တွေပေါ့နော်ဖောက်အောင်လေကိုခဏနဲ့ပြစ်ကတ်တဲ့အမြောက်ကနေလဲကြားနေရတယ်သူဒေသခံတွေပြောပြချက်အရာတပ်မတော်စီကျောင်းကနေပြီးတော့ရှင်းလင်းရေးလုပ်တာလို့ပြောကြပါတယ်အဲ့ဒီလေကတော့ကျွန်တော်မျက်စိချင်းမှာ6ယောက်ပြည့်ပြည့်ပါ။ရောင်းတော့ရောင်းကျွန်တော်တွေ့တာ5ယောက်ပါ။နောက်တစ်ယောက်ကကျွန်တော်တို့အလေးစေးကမိမကြီးတယောက်ပါ။အကုန်လုံးကျွန်တော်6ယောက်ပြည့်ရှိပါလေအဲ့ဒီနေရာလုံတာ
။လက်နေကြီးထိမှန်ခဲ့လို့တန်ရရလူ9ဦးရှိခဲ့တဲ့ရောင်းဟောင်းတော့ရွာခံဥစာမောင်ကတော့ပြစ်ကတ်ခံရမှုအခြေအနေကိုခုလိုပြောပါတယ်။
ခလေးတယောက်မှဒီမဖာစလုံးဒ ที่ก็รู้ว่าที่มีอาชีพอะไรที่เอาเนี่ยน้องน้องยังไม่เอาเลยที่เอาเนี่ยเอาอย่างนี้มองว่าอีสุรีก็ว่าเราช่วยเนี่ยบ่เลยที่เชียงนี้ก็ที่มาเนี่ยไม่เอาบุมาลาไม่เอาบุดีละอ่ะไม่เอาเนี่ยยูก็เชียงเดียวก็น้องยังกันบ้านเนี่ยอุ้งสมบูรณ์ละกี่ตาเป็นเชียงนี้ที่เราจะเอาดูรอดเชียงตัวละไปบุษย์มาบุดูอ่ะเล่นกีบกีดอ่ะเจ้าเดียดเป็นมาบีบมาเสียดอ่ะกีดอ่ะ
ว่าแต่พี่น้องชีกันบุ๋มมาสิเด็กก็ทำงานละลูกทุกคนชิงชอบลูกพี่นี่ละมีเอาเมียดูที่กันบุ๋มมีมาตั้มรอเล็กชั่วลูกที่รักกันนี่ก็วิพันธ์เจ้าสูงมือดูชินีไปไหมมาล่าสุดยังในพี่กันบุ๋มมีเอาเมียเนี่ยด้วยในมีลงชงยี่สังเวียนเนี่ยตั้มรอสิจ้าวมีเอาเมียกูชิดละเชียงมามีเอาเมียเวียนมีในอินโบกันนี่พี่ข้าตั้งแค่แค่ลูกเปลี่ยนแล้วพี่กันมุ่งพี่บ้านแค่เจ้าตั้มรอไปก็ตัดเรื่องทุกอย่างท้าวเลย
อันนั้นเป็นสิ่งที่นายจะตั้มรอพิจารณาสูงกว่าสิ่งที่ผู้มีวุฒิสูงกว่าเอเนี่ยมีว่ามาไต่กว่าพอละลูกไต่กว่าพิจารณาเจ้าคุณลูกเกี่ยวว่าเลยคือโน้มว่ามาพิจารณาเจ้าบาลีพิจารณาสูงหรอฮะล่ะแต่มีลูกยังพันนี้พิจารณาฮะล่ะถึงวันนี้เนี่ยตัวบ้านสิเลยที่ชาวนี้เนี่ยว่าอายุอายุอะไรอ่ะมันเยอะหรอบ้างบุตัวพิจารณาฮะล่ะในงานอาเซียนเราลูกเลยยี่ห้อมาไต่กว่ามาพอบุตรฮะล่ะจวารีน้าว่าไต่กว่ามาพอบุตรโลชิเอ็นฮะล mean, and if you don't
ဒီကနေ့ကိုရောက်တမင်စနယ်လို့ပဲကျွန်တော်တို့ခေတယ်တခိုက်တမတော်ကြီးကတော့မြောက်ဦးမြို့တွင်တိုက်ပွဲမဖြစ်ခဲ့ဘူးလို့အေးအေးပြန်ကြရေးတာဝန်ခံခိုင်တုခကဆိုပါတယ်မြောက်ဦးမှာဘာမှတိုက်ပွဲမဖြစ်ခဲ့တဲ့အဲ့ဒါလည်းနေကြီးတွေနဲ့လည်းနေကြီးတွေနဲ့ပြစ်တာရှိတယ်ဒီအရာသားတွေနေတဲ့ဒီနေရာကွက်တွေကိုပြစ်တာဒီအရာသားတွေလည်းအဲ့ဒီမှာထိခိုက်တာတွေရှိတယ်ဒီကတော့အဲ့ဒီမှာတ ကျွန်တော်တို့မြင်ရတယ်ကျဆောက်ကြတယ်ပေါ့နော်ဒီမှာတက်မလို့ကကျဆောက်ကြတယ်နဲ့လာပြီးစေတီပထိုးတီပါထိခိုက်ပျက်စီးမှုရှိခဲ့လို့ညဦးရင်ကျင်းမှုအမှုနဲ့ဒေတာကိုစစ်မဲ့ဆုံးဖြတ်တတ်မှာပေးဖို့စေတီပထိုးတီကိုခံတာတဖွဲ့အကာအကွယ်ယူအသုံးမပြုဖို့မြန်မာရှေ့ဟောင်းတုတ်တေသနပညာသင်ကနေတောင်းဆိုခဲ့တယ်လို့ရခိုင်မျိုးရာပါတီကလည်းဒီပြက်ကမှုကိုစုံစမ်းစစ်ဆေးသွားဖို့စုံစမ်းရ
kind lenagan ee pueruja, diberi pinirama, diberi ja, baminida, kaba leki that the chu she devare, she hung go down city, beturigo, dobi or lila nere, chema, pikamurija, jonare, Britain keys or edit yoga, two yen sign to joniare, a chain, video go, twitter, lumukunya poma, dingavare, two piopia jadrigo, chicken bira, masum yamonga, celebi, piopia piva machine.
စခန်းပြင်းနဲ့မြောက်ဦးမြို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှေးဟောင်းသမိုင်းဝင်ဖျားပထိုးတွေထိခိုက်ပျက်စီးမဲ့ပြီးစိုးရင်စရာဖြစ်နေတယ်လို့အဲဒီဘက်ရောက်နေကြတဲ့ကမ္ဘာလက်ခီးသွားတချို့လည်းပြစ်ခတ်မှုတွေကြားမှာသိမိခဲ့ကြပါတယ်။မလ၁၈ရက်တနင်္ဂနွေနေ့ကရှေးဟောင်းကိုးတောင်းစီရီပထိုးတွေစီသွားလေ့လာရင်းနဲ့ပြစ်ခတ်မှုတွေကြုံခဲ့ရတဲ့ဗြိတိန်ခီးသွားဧည့်သည်
There's an awful lot of gunfire and big explosion noises outside. We just saw a load of soldiers at the top of this temple that we were going to go on. I thought they were statues, but then
ဒီမှာတနတ်တန်တွေပောက်ကွဲတန်တွေအများကြီးကြားနေရပါတယ်ကျွန်တော်တို့သွားမလို့လုံနေတဲ့ဒီဇီးဒီပထိုးကုန်းပေါ်မှာစစ်သားတွေအများကြီးကိုတွေ့နေရပါတယ်သူတို့လှူရှားမှုကိုမတွေ့ခင်ကရုပ်တုတွေလို့ထင်တာပါတောင်ကုန်းပေါ်မှာအယောက်20လောက်ရှိပါတယ်အားလုံးရိုင်ဖယ်တနတ်တွေကင်ထားပါတယ်ကျွန်တော်တို့ကစစ်ပေးနေနဲ့လာတာဆိုတော့ကြီလို့အောင်ပြေးနိုင်မှာမဟုတ်ပါဘူးတကယ်လို့ဒီဗီဒီယိုကနောက်ဆုံးတင
ပြန်သွားကြဖို့တတိပေးတော့မှတိုက်ပွဲတွေတကယ်ဖြစ်နေတယ်ဆိုတာပိုသေးချာသွားတယ်လို့ခရစ်စတော့ဖ်ကဒီကAFP သတင်းဌာနကိုပြောကြားခဲ့ပါတယ်။လူမှုကွန်ရက်ပေါ်တင်ခဲ့တဲ့ဗီဒီယိုထဲမှာလည်းဖျားကူတွေကအပြင်ထွက်လာတဲ့အခါသူမြင်တွေ့ရတာတွေကိုပြောပြရိုက်ပြထားပါသေးတယ်။
So security officer and the people in that house on the left that were selling stuff have since packed up all their stuff and legged it since this gunfire started. So Jen and I were going to do the same.
တနက်တန်ရီစကြတဲ့ကအဲ့ဒီကြေးလေးထဲမှာအရင်ကရှိတဲ့လုံခြုံရေးနဲ့ပစ္စည်းလေးတွေရောင်းနေတဲ့သူတွေအားလုံးထွက်ပြေးသွားကြပါပြီ။ကျွန်တော်နဲ့ဂျန်လည်းသွားမှဖြစ်တော့မယ်ထင်တယ်။ဒီမှာနိုင်ငံထဲမှာပြည်ပခါတွေဖြစ်နေရဲဆိုတာနည်းနည်းတော့သိပါတယ်။ဒါပေမဲ့ 后么后对昂路库切马么萨苏拉刚从皮巴里面，当公太马萨达瑞西迪拉进来欧美，那个当公太马瑞费特纳队呢萨达瑞西尼家队的，奥特马勒对尼亚的，特纳等于尼拉维的，多马皮多美。
都呢，前路。我的系列变蓝马嘞，实在破现在你他心里家的实在瑞个，变系列加马明个亚人路，不等起多爱的 Christoph 给的个表白嘞，苗乌苗人马苏亚在队内，是看两个讲 AA 破入家，这两个内容个代表瑞队 ，AFP 的人他那个实在嘞，我的的苦嘞，七瑞提满个嘞路的人马破表他话嘞，上岸亚族老太个，一看边瑞带他个嘞，西行这里不出苗苗，苗乌苗马西巴嘞。别看我这张，啊，别是一张一张不老实的说，没三十亚的五路，别大干的买别伢些五千单个 AFP 股表差完嘞，啊，别是瑞家嘛，两个干在对心里在撇的路都个表表完嘞，伢五秒股，古拉他们个 UNESCO 也西行阿梅尼一撇，天天的那些文内幕，伢妈个就在上月里了吧。阿库代表瑞将实验文内幕调查目的，提供马苏伊内路，尼玛能按西航独立的那块个来进行这突变查话的。提个例子，尼奥米奥马代表瑞片那边，尼奥米奥使用马古达木看尤尼亚都西奥西内路，给尤南来对路块奥个查乌昂丹乌个。提个例子，表瑞将 AFP 的连马破表查话的，阿哪个抓的库马对松都内奥西内路嘞，都个地表表话的先。
多大新年先？但是呢，奶奶感觉怪人呢，你妈说呀，那咱们老单位是住一家，明年也准顺利让人新年准备路嘞，再不然个，今天没得吧？今年嘛呗，这奶奶老皮卡带上你爷爷的保重三舅 ，NC 八位，明年也六安人保，但是呢，奶奶感觉怪人耶，但是伢子保障人家嘞，吃饱你玩嘞。今年也顺利木嘞，多点木家务，这是六安人嘛，啊，表奶奶老婆六安你妈咪啦。请看那面尼兰的队，巴里尼亚是那面苏拉瑞古 ，VOA 是尼尼亚，他也尼兰一些嘛，孙女在呀，阿妈。八位孙女明年六月尼呢 ，VOA 的 phone number 对，你等下你等下你，俺俺俺那个可以比十多亚面 telephone number 个酒店北部他那嘛嘞。过来嘛，八位男队员奶奶嘞 ，email 呢 ，PP， 单发呢 ，PP，VOA 的 email 里啥 ，hermes@voanews.com 哟，酒店北部他那的喽 ，VOA 的 Facebook 上面那嘛嘞，麻雀队酒店也在北部他那嘛嘞，这里里面咱也离来一时间啊哩，就是玩一些。
那么是人家咱也离来嘛，八位孙女来不，他们配合比较这些。အခုထိုင်းနိုင်ငံကတရားမဝင်နေထိုင်သူတွေကိုအဖမ်းဆီးစစ်ဆင်ရေးလုပ်နေတဲ့အခြေအနေကိုပြောပြပေးပါမယ်။ထိုင်းနိုင်ငံထဲမှာရောက်နေကြတဲ့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတဲ့ X-ray လို့ခေါ်တဲ့စစ်ဆင်ရေးဆောင်ရွက်နေတာမှာမတ်လ19ရက်နေ့က Smoke Barakan ခရိုင်မှာနိုင်ငံသား2000လောက်ကိုဖမ်းဆီးစစ်ဆေးခဲ့ပါတယ်။ဒီထက်မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံသားတွေတရားဝင်ကျင်ပါဝင်ခဲ့တဲ့အကြောင်း VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံသားတွေအများဆုံးနေထိုင်နေတဲ့နေရာတွေနိုင်ငံသားတွေအများဆုံးနေထိုင်နေတဲ့နေရာတွေမှာထိုင်းနိုင်ငံရဲ့တရားမဝင်နိုင်ငံသားကင်းစင်ရေးအိတ်စရေးစစ်စင်ရေးနဲ့ဝင်ရောက်စစ်ဆေးမေးမြန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာပါထိုင်းလဝကနဲ့စစ်တပ်ရဲစုပေါင်းအဖွဲ့တွေကိုတော့အမှတ်3နယ်မြေရဲမုတ်ရဲတပ်ဖုံးဥဆောင်ပြီးမလ19ရက်နေ့မနေ့ပိုင်းကနေစတင်ပြီးစမုတ်ပရာကန်ခရိုင်ဗန်းတီမြို့နယ်ဘန်ကလုံအမှတ်၄နယ်မြေအတွင်းကနိုင်ငံသားအလုပ်သမားများအများစုနေထိုင်နေတဲ့တရုတ်နိုင်ငံသားပိုင်ချင်းတက်ကုမ္ပဏီပိုင်ဝင်းထဲကိုဝင်ရောက်စစ်ဆေးခဲ့ကြပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံသားအများစုပါဝင်တဲ့အလုပ်သမား2000ကျော်နေထိုင်နေတဲ့အလုပ်သမားတန်ရာတွေကအလုပ်သမားတွေကိုတော့အပြင်ကိုခေါ်ထုတ်ပြီးကွင်းပြင်မှာစုထိုင်ခိုင်းကတဦးချင်းစီကိုအသေးစိတ်စစ်ဆေးခဲ့ကြတာပါ။ဒီထဲမှာကမ္ဘောဒီးယားနဲ့မြန်မာနိုင်ငံသားတရားကျော်ဖမ်းဆီးခံခဲ့ရပါတယ်။ခိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အလုအကန်တွေမတူဘဲနဲ့ဒါမှမဟုတ်လည်းအလုအကန်တချို့အလုအကန်တွေအကြောင်းပြပြီးတော့တခြားရာဇဝတ်မှုတွေကျွန်တော်ပြောတဲ့မွေးစေဝါနဲ့ဆက်နွယ်ပြီးတော့အိကျအဲ့လိုမျိုးလာနေတဲ့နိုင်ငံသားတွေအများကြီးရှိတယ်။နိုင်ငံသားဆိုတာကျွန်တော်တို့ဟိုဗမာနဲ့တချို့ပါကောင်းပါမှာပေါ့နော်။ဒါပေမဲ့အဓိကကတော့ဗမာဦးတည်ကြတော့မဟုတ်ပါဘူး။ရေစစ်စစ်တင်ရတရားမနဲ့လူတွေမှန်ရင်တော့အဲ့ဒါသူတို့ကိုရရင်နဲ့ဆက်တဲ့ဟာတွေဆိုလို့ရှင်လက်ဆိုရှင်းနေတဲ့အပိုင်းပါပဲ။တရားမဝင်လို့တမားတွေဆိုဒီမို့အဲ့လိုအလုပ်ရှင်တဲ့အလုပ်နေရာလွဲနေတာတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့လိုက်ပြီးတော့သိရပါတော့သိပြီးတော့မှနားလည်းမျိုးပုံနဲ့ပေါင်နဲ့ဝင်နေဟာတွေဆိုလို့ရှင်အဲ့လိုဖန်ပြရပြန်ပို့တာတော့လုံးတာ
။မြန်မာတွေဈာထဲမှာလဲဝိရစီဝါတွေတုံးဆက်မှုတွေရှိနေတာကြောင့်မြန
ညီမတွေအများဆုံးနေထိုင်နေတဲ့နေရာတွေမှာဒီစစ်စင်ရေးကိုလုပ်ပြီးအားလုံးကိုစီးစစ်တာတွေလုပ်တာမျိုးတွေလည်းရှိတယ်လို့ဆိုပါတယ်။ဟိုဆိုတာကအဒီကုနာကြီးကလေးတို့အဲဒါအဲဒီပေါ်တော့အဲဒါတွေမပြီးရင်ကျွန်တော်တို့မြင်းစည်းရမြင်းစည်းရမြင်းစည်းရလည်းစုံနေလူတွေမရှိဘူးလားရှိတယ်ဒါပေမဲ့မြန်မာတွေကြားထဲမှာသူတို့ရေလောက်သားတွေကြားထဲမှာသူတို့ချင်းအဲဒီရေခဲတဲ့ကိစ္စတွေဖြစ်လာပြီးကြာဖြစ
ပြောင်းရွှေ့ခြင်းတွေကိုသက်ဆိုင်ရာဌာနကိုသတင်းပေးဖို့အတွက်ပြက်ကွက်တာကြောင့်ဥပဒေပုံမှန်30ခုနှစ်ရာရေးယူခဲ့တဲ့အကြောင်းဝိရစီဝါနဲ့ရာဇဝမှုနဲ့ပတ်သက်လို့စစ်ဆေးမှုတွေအတွင်းမှာတော့ဖန်စီခံရသူတွေကငါးဦးဟာဝိရစီဝါ300နေတာကိုစစ်ဆေးတွေးရှိခဲ့ရတာကြောင့်ဖန်စီရေးယူခဲ့ကြောင်းထိုင်ရနာပိုင်းကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလာတွေဒီမှာပဲရန်နာပြားစီအခုဒေသတွင်းတရင်တစ်ပုဒ်ကိုအလှည့်ပေးကြပါမယ်လာမယ့်အေဒီလ၁၁ရက်နေ့မှာအိန္ဒိယနိုင်ငံမှာထူးထူးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာနဲ့တချိန်တည်းဝင်ကြီးချုပ်နရင်ဒရာမိုဒီကအတိုက်ခံပါတီတွေရဲ့ဝေဖန်တိုက်ခိုက်မှုတွေကိုရင်ဆိုင်နေရပါတယ်အိန္ဒိယလူငယ်တွေအတွက်တန်းနဲ့ချီတဲ့အလုပ်ကို
တနေရာရနေပြီဖြစ်လို့လူငယ်တွေအတွက်အလုတ်အကင်အခွင့်အလမ်းတစ်တွေပေါ်လာမှာဖြစ်တယ်လို့ဝန်ကြီးချုပ်မိုးရီရဲ့ပါတီဘက်ကတော့ပြန်လည်ခြေပထားပါတယ်။အင်ဂျင်နီယာပက်ထရီရှာနယူးဒယ်လီမြို့ကနေသတင်းပို့ထားတာကိုမှတ်မှတ်သိအောင်ကပြောပြပါပါရှင်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့နယ်တိမ်မွေးတဲ့နေရာတစ်ခုမှာ
နေစာအလုပ်လုပ်ချင်တဲ့သူတွေနေတိုင်းလာပြီးတော့အလုပ်ရှိရင်လာခေါ်မယ်သူတွေကိုစောင့်ကြရပါတယ်။ဒီလိုလာစောင့်နေသူတွေကတခြားအလုပ်ကံရှာဖွေမရလို့မျှော်လင့်ချက်ကုန်ပြီးဒီနေရာကိုလာကြတာပါ။နေစာအလုပ်သမားတဦးဖြစ်တဲ့တက်ချန်းကအခုလိုပြောပါတယ်။ကျွန်တော်လုပ်လို့နိုင်ပါတယ်ဘယ်လို့မဆိုလဲလုပ်ပါတယ်။ဒါပေမဲ့ကျွန်တော်အခုတည်းပူကောင်းတဲ့အမြင်အလုပ်တစ်ခုလိုချင်တာပါ။
Government
is refusing to accept that we have a massive crisis and a potential.
ဗီဒိုကကကြီးကြီးစိုက်နေတာကိုဆွေးနွေးတာဝန်ခံမှုညှင်းဆန်နေပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ဘာရာတီယာဂျနာတာပါတီကတော့အိန္ဒိယစီးပွားရေးတိုးတက်လာနေတဲ့အမျှလူသားမောင်းများစွာကအခြေခံအဆောက်အုံတည်ဆောက်ရေးနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ခွင့်ရတယ်လို့ဆိုပါတယ်။ဒါကကိုပိုင်လုပ်ငန်းလုပ်နေသူတွေအတွက်တော့အမှန်ကောင်းမှန်နိုင်ပါတယ်။စစ်တမ်းချက်လက်တွေကသဘောထားကွ
မှုကိုရုတ်သိမ်းလိုက်တာကြောင့်ပြည်တွင်းစီးပွားရေးလုပ်ငန်းတွေအစပြုကိုနှေးကွေးသွားတဲ့တစ်ဖက်မှာအလုပ်လက်မဲ့ဥယျာဉ်ပို့ပြီးတော့များလာတာပါ Jawaharlal Nehru တက္ကသိုလ်ကစီးပွားရေးပညာရှင်တဦးဖြစ်တဲ့ Santosh Mehrotra ကတော့အခုလိုပြောပါတယ်
entering the labor force you know millions want to leave agriculture but can't find construction work
လုံလုံနေတဲ့လူငယ်တွေများလာတယ်လူတွေကစိုက်ပျိုးရေးမလုပ်ချင်ကြတော့ပါဘူးဒါပေမဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာလည်းအလုပ်မရှိပြန်ပါဘူးရင်းနှီးမြှုပ်နှံတာတွေနည်းလာတော့အလုပ်တွေလည်းရှားလာပါတယ
်အလုပ်ကင်ရှားပါလာတဲ့ပြဿနာရဲ့နောက်ဆက်တွဲမဲဆန္ဒရှင်တွေကြားအခြေတည်ငင်းခုန်စရာဖြစ်လာတာကတော့ဝန်ကြီးချုပ်မိုဒီအစိုးရကိုဒုတိယအကြိမ်အခွင့်အရေးပေးတင်သလားဆိုတာပဲဖြစ်ပါတယ်ရှင်
မမသစီအောင်ပြောပြသွားတာပါရှင်ကျမတို့ VA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သချင်းတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်899ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့လူလူကျမ်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တပတ်အတွင်းအကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်
ဒီလိုမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်မလ20ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့လူလူကျမ်းမာရေးမြမအရေးသုံးသပ်ချက်နဲ့နောက်ပိုင်းမှာအားကစားသတင်းလွှာတွေထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးခြင်းပါသေးရှင်။ရုရှားတရုတ်အီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေကဒုံးကျည်စွမ်းရည်ကိုပိုခစ်မြောက်နဲ့တိုးမြင့်လုပ်နေတဲ့အချိန်မှာအမေရိကန်ကတော့ဒုံးကျည်ကာကွယ်ရေးအသုံးစရိတ်ကိုရှော့ချဖို့ပြင်နေပါတယ်။ဒုံးကျည်ကာကွယ်ရေးအေဂျင်စီရဲ့မနစ်ကအသုံးစရိတ်ဒေါ်လာ 6.6 ဘီလီယံကနေဒီနှစ်မှာတော့ 6.4 ဘီလီယံပဲသုံးစွဲဖို့ရထားထားတာပါ။ဒီပေါ်မှာကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်သူတွေကစိုးရိမ်စိတ်နဲ့ဝေဖန်ပြောဆိုနေကြပါတယ်။ Brian Patton ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ပန်ဒဂွန်စစ်ဌာနချုပ်ရဲ့ဒုံးကျည်ကာကွယ်ရေးဆိုင်ရာသုံးသပ်ချက်အရတရုတ်နိုင်ငံမှာအမေရိကန်ကိုချိန်ချောက်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်125ဆင်းရှိပါတယ်။ရုရှားကတာဝေးပစ်ခရုစ်ဒုံးကျည်ကိုထုတ်ထားပြီးဒါဟာတာလက်ပစ်နျူကလ িয়ার တပ်ဖွဲ့များဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်တာလို့အမေရိကန်ကပြောပါတယ်။ဒါ့အပြင်အတန်ထက်အစာပေါင်းများစွာမြင်တဲ့ဒုံးကျည်အဖြစ်တစ်မျိုးကိုလည်းထုတ်ထားတယ်လို့ဆိုပါတယ်။မြောက်ကိုရီးယားကတိုက်ချင်းဖြစ်ပယ်ထင်းဒုံးကျည်ထုတ်ဖို့အပြင်းထန်လုပ်နေပြီးနျူကလ িয়ার ရေးအမေရိကန်နဲ့ဆွေးနွေးပွဲတွေမအောင်မြင်ရင်ဒုံးကျည်ဆန့်သက်တာကိုပြန်လုပ်လာနိုင်ပါတယ်။အီရန်ကလည်းတာဝေးပစ်ခရုစ်ဒုံးကျည်ဆိုတာကိုမကြသေးခင်ကပဲထုတ်ပြခဲ့တယ်လို့ဂျူရုတစဉ်ဆန့်သက်ပြစ်လွတ်ခဲ့သေးတယ်နဲ့မအောင်မြင်ခဲ့ပါဘူး။ဒါဟာပယ်ထင်းဒုံးကျည်ဤပညာမသုံးဖို့ကုလသမဂ္ဂကပိတ်ပင်ထားတာကိုချိုးဖောက်တာလို့အမေရိကန်ကပြောပါတယ်။ဝင်လာတဲ့ဒုံးကျည်တွေကိုအားကောင်းတဲ့ရေဒါတွေကြားဖြတ်ဒုံးကျည်တွေသုံးပြီးတားဆီးမဲ့ဒုံးကျည်ကာကွယ်ရေးစနစ်ကိုအမေရိကန်အစိုးရကကူးချက်ထားပါတယ်။လက်ရှိမှာမြေပြင်အခြေဆိုင်ဂျားဖြတ်ဒုံးကျည်စခန်း44ခုအလက်စကားပြည်နယ်ဘက်မှာခြားထားပြီးတာဝေးပြည်ဒုံးကျည်တွေကိုကောင်းကင်အမြင့်မှာတင်ဂျားဖြတ်ဟန်တာနိုင်ပါလားနောက်ထပ်ခြားထားဖို့လည်းစီစဉ်ထားပါတယ် AG Start နဲ့ Patriot ဒုံးခွင်းဒုံးစနစ်တွေဟာတာလက်နဲ့တာတူပြည်ဒုံးကျည်တွေကိုတားဆီးဖို့ပုံစံထုတ်တည်ဆောက်ထားတာပါဒါပေမဲ့ရံမုံငွေလျှော့ချမယ်ဆိုရင်နောက်ထပ်လိုရမှာတွေနှောက်နှေးသွားနိုင်တယ်လို့Hudson Institute က Rebecca Heinrichs လို့လေ့လာသူတွေကစိုးရိမ်ကြပါတယ်
။ The US government needs to increase its missile defense capabilities. That means increasing their testing program.
ဒုံးကျည်ကာကွယ်ရေးစွမ်းရည်ကို American အစိုးရမြင့်တင်မှုလိုပါတယ်။ဒုံးကျည်စမ်းသပ်တာတွေပိုလုပ်ဖို့နဲ့ American မြေပေါ်မှာဒုံးခွင်းဒုံးစနစ်ပိုချတာမျိုးတွေကိုစိုးလိုတာပါ
။ဒါအပြင်ဒုံးကျည်တွေကိုပြစ်လွတ်ခါစားဒါမှမဟုတ်ကောင်းငင်နဲ့တွန်းပို့လွတ်တဲ့အဆင့်မှာဖြည့်ဆည်းနိုင်တဲ့အကသအခြေဆိုင်ဒေသနည်းပညာပြည်တွင်ထုတ်လို့ရေးပို့ပြီးရင်းနှီးမြှုပ်နှံဖို့လဲလို့ရတယ်လို့ Rebecca Heinrichs ကပြောပါတယ်။ဒုံးခွင်းဒုံးစနစ်တွေကိုအရှေ့လေပိုင်းကနေမြောက်ကိုရီးယားဘက်အာယုံဆိုင်ပြောင်းလဲလိုက်တဲ့ပေါ်စိုးရိမ်တာတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်း FDD ကဘန်ဟမ်ဘန်တာလီဘလူပြောတာက
We have allies and partners in both parts of the world, the Persian Gulf area and Northeast Asia, and it's
Pashan Pele Gwe Ma yo a she myaw a sha ma ba.မဟာမိတ်တွေလက်တွဲလှုပ်ဆောင်ဘက်နိုင်ငံတွေရှိပါတယ်။ဒါကြောင့်အီရန်နဲ့မြောက်ကိုရီးယားတို့ရဲ့ဒုံးကျည်အန္တရာယ်ကိုကာကွယ်နှိမ်နင်းတားဆီးဖို့ကအရေးကြီးပါတယ်
။အမေရိကန်ရဲ့တိုင်ပင်နိုင်ငံတွေကပယ်ထင်းဒုံးကျည်တွေကိုပို့ပြီးထုတ်လုပ်လာနေကြတာမို့အမေရိကန်အနေနဲ့လည်းဒုံးခွင်ဒုံးနည်းပညာမှာဒန်းတူရင်းနှီးမြှုပ်နှံဖို့လိုတယ်လို့လေ့လာသူတွေကပြောပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုလူလူကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရပါတော့မယ်။အစီအစာရနဲ့ဆေးလိပ်တောက်တာနှစ်မျိုးမှာဘယ်အမှုအကျင့်ကနှလုံးသွေးကြောကျင့်ရောဂါပိုဖြစ်စေနိုင်လဲဆိုတာခွဲခြားနေတာထက်နှစ်မျိုးစလုံးကိုလျှော့ချနိုင်မယ်ရှောင်ကျဉ်နိုင်မယ်ဆိုရင်ပို့ပြီးတော့ကျန်းမာရေးကောင်းမွန်နိုင်ပါတယ်ဒီအကြောင်းအထွေထွေသမားတော်ဒေါက်တာမိုးအောင်ကျော်နိုင်ကိုမေးမြန်းပြီးဒေါက်တာတန်စောကတင်ပြထားပါတယ်ရှင
်နှလုံးသွေးကြောကျင့်ရောဂါဟာအဖြစ်များတဲ့နှလုံးရောဂါတစ်ခုဖြစ်ပြီးတော့နောက်ဆက်တဲ့ဆွေးကြိုးအနေနဲ့နှလုံးသွေးကြောပိတ်ပြီးအသက်သေဆုံးရတာမျိုးတွေကိုကြုံတွေ့ရနိုင်ပါတယ် ကမ္ဘာပေါ်မှာရောမြန်မာပြည်မှာပါအဖြစ်များဆုံးယောဂါတွေထဲမှာနှလုံးသွေးကြောချင်းယောဂါဟာတစ်ခုအပါအဝင်ဖြစ်ပါတယ်။နှလုံးသွေးကြောချင်းစေတဲ့အကြောင်းအရာတွေအမျိုးမျိုးရှိနေပြီးအဓိကအားဖြင့်တော့သွေးကြောနံရံမှာအဆီဒက်တွေလာရောက်စုပုံရာကနေတဆင့်ဖြစ်ပါလိမ့်ရှိတာကြောင့်သွေးနှင်းအဆီဒက်မြင့်တက်စေမယ့်အနေထိုင်အပြုမှုနဲ့အစာတောက်တွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နှလုံးသွေးကြောချင်းယောဂါကြောင့်နှလုံးသွေးကြောပိတ်ပြီးတော့တည်ဆုံးမှုဒီအဖြစ်များဆုံးပေါ့နော်ယောဂတွေအားလုံးကိုရှင်းနိုင်ကြတော့ဒီနှလုံးနဲ့သွေးတို့ယောဂကြောင့်ဒီပြပါကကဘာပေါ်မှာရောဆရာတို့မြန်မာပြည်မှာရှင်းများဆုံးဖြစ်တယ်အဲ့ထဲမှာမှလေချက်ယောဂနဲ့နှလုံးသွေးကြောပိတ်ပြီးတော့ဒေဆုံတဲ့လူနာတွေကပို့ပြီးတော့များလာတွေ့ရတယ်ပေါ့နော
်အသက်ကြီးလာခြင်းကလည်းနှလုံးသွေးကြောကျင်းစေတဲ့အကြောင်းချက်တစ်ခုဖြစ်ပါတယ်အမျိုးသားတွေဟာအမျိုးသမီးတွေထက်နှလုံးသွေးကြောချင်းဖြစ်ဖို့အခွင့်အရေးပိုများပြီးမျိုးရိုးဗီဇပါလာရင်လည်းနှလုံးသွေးကြောကျင်းယောဂပိုဖြစ်နိုင်ပါတယ်အဝလုံးနေမယ်သွေးရင်းအစီများမယ်ဆလိတ်တောက်မယ်စတဲ့အကြောင်းချက်ပေါင်းများစွာဟာနှလုံးသွေးကြောချင်းဖြစ်စေဖို့တောင်းအားဖြစ်စေတာပါနှလုံးသွေးကြောချင်းရောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုခြုံငုံသုံးသပ်လိုက်မယ်ဆိုရင်တော့အဓိကအဖြစ်အုပ်စုနှစ်စုခွဲခြားနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အဓိကတော့ဆရာတို့ဒီနှလုံးသွေးကြောချင်းရောဂါဖြစ်ရတဲ့အကြောင်းရင်းတွေကိုဆရာတို့နှစ်ပိုင်းခွဲထားလို့ရတယ်နောက်တစ်ခုကတော့ပြုပြင်ပြောင်းလဲလို့မရတော့ချက်သက်တည်းတစ်ခုကတော့ပြုပြင်ပြောင်းလဲလို့ရတယ်ကောင်ကပြုပြင်ပြောင်းလဲလို့မရဘူးဆိုတာလူတွေကအသက်ကြီးလာတာနဲ့အမျှနှလုံးသွေးကြောကျင်းလာတယ်เนาะဒါကြောင့်ဒါတို့အသက်ပြန်ငယ်အောင်လုပ်လို့မရဘူးအမျိုးသားတွေကမျိုးသမီးတွေစားလို့ရှိရင်နှလုံးသွေးကြောကျင်းမှုအခွင့်အလမ်းပိုများတယ်ဒါလည်းတူတူပါပဲဆရာတို့လေငါပြောင်းလို့မရဘူးကြောင်းမိမယ်လည်းရောကြပါမှုမရှိဘူးပေါ့เนาะနောက်တစ်ခုကတော့ဒီရိုးရိုးဗီဇပေါ့နောက်မျိုးရိုးဗီဇမှာကိုယ့်ရဲ့အဖေအမေဦးလေးတော်ဖိုးဖွားတွေမှာလူနှလုံးသွေးကြောပိတ်ခူးတဲ့ယောဂဖြစ်တယ်ဆိုရင်ကိုယ့်စီမှာဖြစ်ဖို့ကြာခံလို့များတယ်ဒါကြောင့်မျိုးရိုးဗီဇလည်းကိုပြုပြင်လို့မရဘူးတော့ပြုပြင်လို့မရတဲ့အပေါ်မှာဆရာတို့ကအဓိကအနေနဲ့ဒီဂရုပြုမဲ့အချက်နေတဲ့ကဆောင်ရွက်ပြီးတော့ပြုပြင်လို့ရတဲ့အချက်တွေဆရာတို့ကပြောင်းလဲပေးခြင်းအဖြစ်ဒီနှလုံးသွေးကြောချင်းယောဂါကိုစာွယ်နိုင်တယ်။နောက်အထူးသဖြင့်တော့ကိုယ့်ရဲ့ခန္ဓာကိုယ်အဝမလွန်အောင်ထိန်းနေစားတဲ့အစာတောက်ထဲမှာအစီနဲ့အချို့တွေပေါ့နော်အထူးသဖြင့်ချော့ချပြီးစားသုံးမယ်ကိုယ်လက်လှုပ်ရှားပြုလုပ်မယ်နော်ဆေးလိပ်ရှောင်မယ်ဆိုလို့ရှိရင်ဆရာတို့ကနှလုံးသွေးကြောချင်းယောဂါဖြစ်ဖို့ဖြစ်နိုင်ရည်ကိုချော့ချပြီးတော့ဂျာဂိုင်နုံးနေဖြစ်တဲ့ညဂိုင်နုံးနေသွားမှာဖြစ်ပါတယ်
အစီအစာရနဲ့စလိတ်တောက်တာနှစ်မျိုးမှာဘယ်အမူအကျင့်ကနှလုံးသွေးကြောကျင့်ယောဂါကိုပိုပြီးဖြစ်စေနိုင်ပါသလဲလူတော်တော်များများကစိတ်ဝင်စားဆွေးနွေးညှင်းခုန်နေကြတဲ့မိဂုံတစ်ခုဖြစ်ပါတယ်အစီအစာရနဲ့စလိတ်တောက်တာနှစ်မျိုးမှာဘယ်အကြောင်းအရာဟာနှလုံးသွေးကြောကျင့်ယောဂါကိုပိုဖြစ်စေနိုင်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်အစီတွေကဒီနှလုံးသွေးကြောနယံကိုကတ်ပြီးတော့နှလုံးသွေးကြောကျင့်လို့နှလုံးသွေးကြောကျင့်ယောဂါဖြစ်တာပေါ့နော်ဖြစ်တဲ့အခါမှာဆရာတို့စိတ်လေးတောက်လို့ရှိရင်စိတ်လေးထဲမှာပါတဲ့ဓာတ်တွေပေါ့အဲ့တော့လူတွေနားလည်အောင်ပြောမယ်ဆိုတော့စိတ်လေးကြီးတွေပေါ့နော်စီကြီးတွေကဒီသွေးကြောနယံတွေကိုကတ်တယ်ဆိုပြီးတော့ဆရာတို့ပြောပြလေးရှိတယ်ပေါ့နော်အဲ့တော့ဒီစီထဲမှာဆရာတို့ကဒီတန်လွင်စီတို့နေကြာစီတို့ဘဲဘီဆက်စီတို့နော်နှမ်းစီတို့ဖဲစီစစ်စစ်တို့ဒီဟာတွေကတော့ဆရာတို့ကဒီနှလုံးသွေးကြောကိုကျင်းစေတဲ့ယာကိုင်းတို့နဲပြီးတော့တရိတ်ဆန်စီခင်းသင်းရွက်စီစောင်းစီစီတွေကတော့ဒါနှလုံးဟိုမကောင်းတဲ့စီတွေပိုများပြီးတော့နှလုံးသွေးကြောကျင်းမှုယာကိုင်းတို့ပိုများတယ်ဆိုပြီးတော့ဆရာတို့တွေးရှိထားတာရှိတယ်ဒါပေမဲ့ဒီအစီများတဲ့ဘက်ကနေသွေးကြောကျင်းတဲ့ယာကိုင်းတို့နဲ့ခုနဆေးလိပ်တောက်လို့ဖြစ်တဲ့သွေးကြောကျင်းယာကိုင်းတို့ကိုတော့ဆရာတို့ကလူတွေခွဲပြီးတော့စနစ်တကျစမ်းသပ်ထားတဲ့လေးလာမှုမျိုးတော့မရှိသေးဘူးစမ်းသပ်လေးလာဖို့လည်းအဆင်မပြေဘူးနောက်တစ်ဖက်ကတော့နော်ဟိုအဖွဲနှစ်ဖွဲခွဲပြီးတစ်ဖက်ကမင်းတို့ကဆေးလေးပဲတောက်အစီတွေတော့လုံးဝရှောင်တစ်ဖက်ကတော့မင်းတို့ကဆေးလေးမတောက်ဘဲနဲ့အစီတွေကြီးပဲစားဆိုပြီးတော့နှလုံးသွေးကြောကျင်းမကျင်းဆရာတို့ကသူတေသနာပြုဖို့ကြတော့လူတွေအတွက်ကိုဒါဒီဖဲမဖြစ်ဘူးပေါ့နော်မဖြစ်တဲ့အတွက်ဒီတရားမျှတမှုမရှိဘူးသူယောဂဖြစ်ဖို့စောင့်တယ်လို့ပြင်မှာဖြစ်တဲ့အတွက်ဆရာတို့ဒီသူတေသနာမျိုးမလုပ်တဲ့အတွက်ကြောင့်မလို့ဒေဟာကပို့ပြီးကျင်းစီတယ်ဆိုတာဆရာတို့မပြောနိုင်ဘူးသို့တော့နှစ်ခုလုံးကတော့ကျင်းစီတယ်ဆရာတို့ပြောနေကြစကားရှိပါတယ်တင်းနဲ့တင်းနဲ့ပေါင်းရင်နှစ်မောက်ကပဲနဲ့၄ ၄ ၅ဖြစ်သွားမယ်ဆိုလိုတာကအစီအစားများလို့သွေးကြောကျင်းတာကတစသွေးကြောကျင်းဖို့တစရာခိုင်နှုန်းများတယ်ဆေးလိပ်တောက်တာကတစများတယ်ဆိုရင်နှစ်မျိုးလုံးပေါင်းလိုက်ရင်နှစမကပဲနဲ့၃ဆ၄ဆအထိနှလုံးသွေးကြောကျင်းဖို့ရာခိုင်နှုန်းများတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီနှစ်မျိုးလုံးကိုဆရာတို့ကချော့ချဖို့လိုပါတယ်အစီတွေဆိုတဲ့ကောင်ကဝတ်သားအစီတရိษံအစီပို့ဆိုးပါတယ်စောင်းအစီတွေချော့ချရမယ်ဆေးလိပ်ကတော့လုံးဝချရမယ်เนาะဒါတစ်မျိုးလုံးကိုရှောင်ကျင်မှပဲဆရာကနှလုံးသွေးကြောကျင်းယောဂါကိုကာဝယ်ပြီးဖြစ်ပါတယ
်အစီစားတာနဲ့ဆေးလိပ်တောက်တာနှစ်မျိုးမှာဘယ်အမူအကျင့်ကနှလုံးသွေးကြောကျင်းယောဂါပိုဖြစ်စေနိုင်လဲဆိုတာကိုခွဲခြားနေတာထက်နှစ်မျိုးလုံးကိုရှော့ချရှောင်ကျင်ရင်ကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေကိုအများပြားရရှိစေနိုင်တဲ့အကြောင်းတင်ပြပေးလိုက်ရဖြစ်ပါတယ်ကျွန်တော်ကန်လိုပ
ါလူထုကျန်းမာရေးအစီအစဉ်ကိုခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာပါ ယခိုင်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ AA ဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေဟာယခိုင်အမျိုးသားရေးစိတ်ဓာတ်နှိုးကြလာတာကိုပြသနေခြင်းဖြစ်တဲ့စစ်အင်အားအသာစီးရာရေးတဲ့နှစ်ဖက်တိတ်တဆိတ်စတင်ညှိနှိုင်းပြီးဖက်ဒရယ်ဖော်ဆောင်ခြင်းဖြင့်သာရေရှည်ပြည့်လည်မှုရနိုင်မှာဖြစ်တယ်လို့မြမအရေးဆောင်ကြည့်လေလာသုံးသပ်သူအမေရိကန်ပါမောက်ခဒေးဗစ်စတိုင်ဘတ်ကသုံးသပ်ပါတယ်။ဂျော့ဂျ်တောက်တက်ကသူဂုံဒူးဆောင်ပါမောက်ခစတိုင်ဘတ်နဲ့ဦးကျော်ဇန်သားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ပမကစတိုင်ဘတ်ကအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကိစ္စဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလုံလုံကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပို့ပြီးတော့စိုးရိမ်တကြီးပြောလာကြတာကြားပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နင်းနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို 1984-85 မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကျောင်းဆောင်မတစ်ပုတ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလား။အဲ့လိုပြောလို
့ If you just try to say it then it doesn't solve anything. It clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်ထောင်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ဒီတည်းကရာဇုနဲ့ချီပြီးတော့ကြာမြင့်နေပြီဖြစ်ပါတယ်ပြန်ကောက်ရမှာစိတ်နောက်ကြမနေတော့ဘူးလားဆရာက
ြီး It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီကရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာလေဆိုတာပါပဲဒါရီဟာအကျုံးဝင်နေတော့မှာပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှာပဲဒီစိတ်ဓာတ်တွေဟာသူ့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရတွေဟာတိတ်ဟောင်းနှွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံရပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning after all
ဘာမှမဟုတ်အစကတည်းကအမှားမှရင်းရင်းကင်တွယ်လာခဲ့တာပါမူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပြီမဲ့လေဥနုလက်ထက်မှာအရသာအစိုးရဟာလေဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါတယ်ဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြည်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါ။ဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါလေ။ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါ။ဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူး။ဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါလေ။ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူး။ဆိုတော့တိုင်းသားတွေနဲ့ ပြည်လဲမှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလုပ်ရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြည့်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါလေဘိုးဆိုးရွားကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးဆက်ကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြည့်ပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကယုံလဲမယုံကြည်ကြပါဘူး
ဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်နဲ့ပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာအပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရတယ်ပုဂ္ဂလက
That is true at the moment. That's absolutely true. But we've seen in the past the Chinese leverage.
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်။လောစင်မှာလုံးဝမှန်ပါတယ်။ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာအပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုဘယူမဆိုင်ပဲလုတ်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ကြရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ကြတယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံပေါ်မြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်စဉ်းစားတာမျိုးမလွတ်နိုင်ဘူးခင်ဗျာ
။ India I think has a very important interest as you just said.
There are multi-modal Galatan River. Yeah, you know that. The main thing is India's juicy water. It's a big deal. Galatan River has Manipura, Atan, Naga Delta. India's main delta is a big deal. The delta is India's biggest delta. It's a big deal. The delta is India's biggest delta. It's a big deal. The delta is India's biggest delta. It's a big deal. The delta is India's biggest delta.စလောအိန္ဒိယကတိတ်ဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရိမ်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲအေအေကအခုခါမှာဝါးကိုအားကြပြီးတော့ confederationယူရင်လည်းလို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုဘဲနှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
Still different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိပ်ပိုင်းတစ်ခုမြတာပဲဖြစ်ပါလေ။ဒါကိုဝါကတိကျပြည်နယ်လိုချင်နေတာပါ။ဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုဟင်ဂျာကိစ္စကတိကျပြဿနာပါ။ဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလေ။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါလေ။တိမ်မွေ့တဲ့နီးနဲ့ကင်တွယ်တတ်ပါလေ။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ရပ်ပဲဆိုကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်စုံလှုပ်ရမယ်ကိစ္စပါအချိန်ထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မယ်ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါလေ
ဆိုရင်ကအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You've got to start out in the school system You
got
to start out educating. I mean, you don't stop there, but you start
educating. Ah, ပညာရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်။ကျောင်းသင်ခန်းစာတွေကိုပြင်ရမယ်။လက်တွေ့မှာလဲဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်။လူတိုင်းနဲ့သက်ဆိုင်တဲ့ပြည်တော်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်။ဒီအမေရိကန်ပြည်တော်စုမှာလည်းရှိခဲ့ပါတယ်။လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်။ ရိုမန်ကက်သလစ်တွေဂျူးတွေထက်အခွင့်အရေးရခဲ့တယ်။ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါ။အလားတူထပ်မဖြစ်အောင်လည်းအပြောင်းအလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းသူမီသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်။ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသက်ပါတယ်။
American Bamaka David Stanley နဲ့ Ujo Santaru ဆွေးနွေးထားတဲ့ ရခိုင် ရေးသုံးသပ်ချက် ကို နားဆင်ကြကြရတာ ဖြစ်ပါလိမ့်ရှင် Ujo Santaru ရဲ့ မြန်မာ ရေးသုံးသပ်ချက် ကို ခုလို ဗုဒ္ဓဟူးနေ့ ညပိုင်း မှာ အစ်ထုတ်လွှင့်ပေးပြီး ပြန်လည် ထုတ်လွှင့်ချက် ကို တော့ ကြာသပတေးနေ့ မနေ့ ခင်မှာ နားဆင်နိုင်ပါလိမ့်ရှင် VOA American တန်ရက် ဗုဒ္ဓဟူးနေ့ ညပိုင်း တန်လွှင့် အစီအစဉ် တွေ ကို American ပြည်ထောင်စု Washington DC ကနေ တိုက်ရိုက် ထုတ်လွှင့်ပေးနေတာ ဖြစ်ပါလိမ့်ရှင် အခု ဆက်ပြီးတော့ တပတ် အတွင်း အားကစား သတင်းလွှာ တွေ ကို နားဆင်ကြရပါမယ် ကိုရန်နိုင်က စူးစီး တင်ပြနေတာ ဖြစ်ပါလိမ့်ရှင်
ကျွန်တော်ရန်နိုင်ပါဗီအိုအေးရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လာမယ့်2024ခုနှစ်ကစပြီးတော့ကမ္ဘာကလပ်ချန်ပီယံဖလားဘောလုံးပွဲကိုအသင်းတိုးချဲ့သွားမယ်လို့ FIFA ကမ္ဘာဘောလုံးပွဲချုပ်ကပြောလိုက်ပါတယ်။အဲဒီဖလားဘောလုံးပွဲမှာတော့မန်စီးတီးအသင်းကဆက်မီဖိုင်နယ်တက်သွားပြီးတော့မန်ချက်စတာယူနိုက်တက်အသင်းကတော့ဝုတ်ကိုရှုံးပြီးတော့ပြိုင်ပွဲကနေထွက်လိ FIFA Bolong Boy Quarter Final Poison League ပြီးခဲ့တဲ့သတင်းပတ်အခုမှာကစားခဲ့ပြီးတော့နာမည်ကြီး Manchester United ကတော့ Wolf ကိုမျောလင်းပဲရှုံးပြီးပြိုင်ပွဲကနေထွက်လိုက်ရပါပြီ။ဇနီးလေးက Wolf နဲ့ကစားကြတာမှာ Wolf က Man U ကို၂ဂိုးတခုနဲ့နိုင်သွားတာပါ။ Wolf အတွက် Goal တွေကတော့ Raul Jimenez နဲ့ Diego Jota တို့ကသွင်းခဲ့တာပါ။ Man U တော့ Rashford က65မိနစ်မှာသွင်းပေးခဲ့ပြီးမဲ့အလားကောင်းပေမဲ့အခါနှောင်းသွားခဲ့ပြီးဖြစ်ပါတယ်။ဒီပွဲရှုံးသွားတဲ့အတွက် Man U သင်းဟာ FA Plus ကနေထွက်လာရသလိုယာယီနီးပြဆိုရှယ်လက်ထက်မှာလည်းနှစ်ပွဲဆက်တိုက်ရှုံးသွားတာဖြစ်ပါတယ်။ Man U သင်းကရှုံးသွားတဲ့အချိန်မှာမြို့ကန်ပြိုင်ဘက် Man City သင်းကတော့ Swansea ကိုနောက်ကနေလိုက်ကစားပြီးတော့အငင်းပွားစရာဂိုးတွေနဲ့နိုင်ပြီးတော့ Semi Final ကိုထပ်သွားပါပြီ။ Swansea က Grimes နဲ့ Salina တို့ကမိနစ်20နဲ့29မိနစ်တွေမှာဂိုးသွင်းပေးခဲ့လို့ Swansea သင်းပထမပိုင်းမှာ2ဂိုးသာနဲ့ဥဆောင်နေတာပါ။ဒါပေမဲ့ဒုတိယပိုင်းမှာတော့ Man City ကအငင်းပွားစရာ2ဂိုးပါဝင်3ဂိုးပြန်သွင်းခဲ့လို့မက်စီဒီသင်းက3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်။မက်စီဒီရဲ့ဒုတိယနဲ့တတိယဂိုးတွေကအငင်းပွားစရာပယ်နယ်တီဆုံးဖြတ်ချက်နဲ့လူချုံပွားအနေထားတွေကနေသွင်းသွားခဲ့တာဖြစ်တယ်လို့ဇွန်စီဘက်ကတော့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးမက်စီဒီနိပြဂွာဒီယိုလာကတော့သူ့အနေနဲ့ဒီဂိုးတွေနဲ့ပတ်သက်ပြီးသေချာမကြည့်ရသေးပဲ။အဲ့လိုဖြစ်သွားခဲ့တဲ့ဆိုရင်လည်းစိတ်မကောင်းကြောင်းနဲ့ VAR စနစ်ကိုဘာလို့အသုံးမပြုသလဲဆိုပြီးတော့မေးခွန်းထုတ်သွားခဲ့ပါတယ်ဗျာ။FIFA ကဘောလုံးဖွဲ့ချုပ်ကတော့ FIFA ကမ္ဘာ Club Champion Plus ဘောလုံးဘက်ကိုအသင်းတွေတိုးဖို့ဆုံးဖြတ်လိုက်ပါပြီ။လာမယ့်2021ခုနှစ်ကစတင်ပြီးတော့ FIFA ကမ္ဘာ Club Champion Plus ကို24သင်းအထိတိုးသွားမှာဖြစ်တယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကမတ်လ15ရက်နေ့မှာပြောပါတယ်။ Confederation Plus လို့ခေါ်တဲ့ကမ္ဘာတိုက်ကြီးများ Plus နေရာမှာအစားထိုးပြီးတော့ကျင်းပသွားမှာဖြစ်တယ်လို့သူကပြောပါတယ
်။ To start in 2021 with
နာမည်2021ခုနှစ်ကြာလို့ရှိရင်ကမ္ဘာကလပ်ဒီချန်ပီယံဖလားပြိုင်ပွဲအသစ်ကိုစတင်ဖို့ဒီကနေ့ပဲကျွန်တော်ဆုံးဖြတ်ခဲ့ကြပါတယ်။ဒါက Confederation ဖလားနေရာမှာစာသွင်းသွားမှာဖြစ်ပြီးတော့2021ဇွန်18ကနေပြီးတော့ဇူလိုင်4ရက်နေ့လောက်အထိကျင်းပသွားမှာဖြစ်ပါတယ်။အဲဒီအချိန်ကစပြီးတော့ကမ္ဘာကြီးအနေနဲ့လည်းအကောင်းဆုံးအသင်းတွေပြိုင်ကြမယ်။ကမ္ဘာကလပ်ချန်ပီယံလူပွဲစစ်စစ်ကိုကြည့်ရမှာပါ။အခုလိုဆုံးဖြတ်ချက်ကိုချနိုင်ခဲ့တဲ့အတွက်လည်းကျွန်တော်အနေနဲ့လုံးမဲဝမ်းမြောက်မိပါတယ်။
အခုချိန်ကြီးတော့ဘယ်နိုင်ငံကအရှင်ဖြစ်ကျင်းပမယ်ဆိုတာကိုမဆုံးဖြတ်သေးသလိုဘယ်တိုက်ကဘယ်နဲ့သင်းပါမယ်ဆိုတာတွေကိုလည်းမသိရသေးပဲဖြစ်နေပါတယ် FIFA ကနေအခုလိုကမ္ဘာကလပ်ချန်ပီယံလူပွဲကိုအသင်းတိုးသွားဖို့ဆုံးဖြတ်ချက်ကိုတော့ဥရောပအသင်းကြီးတွေပါဝင်တဲ့ဥရောပကလပ်အသင်းများအဖွဲ့ချုပ်ဘက်က ီဆုံးဖြတ်ချက်ကိုမချဖို့နဲ့လောက်ခဲ့မယ်ဆိုရင်လည်းသူတို့အနေနဲ့ဒီ2021ပြိုင်ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးဆိုပြီးတော့စာပို့ထားပါတယ်ဒါကြောင့် FIFA နဲ့ဥရောပအသင်းတွေကြားမှာတော့ထိတ်တိုက်တွေ့နေကြပါတယ်ဗျာဥရောပ Champions League Quarter Final ပွဲစဉ်တွေကိုတော့ပြီးခဲ့တဲ့တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံနီယံမြို့မှာမဲလိုက်ခဲ့ကြပါတယ် Quarter Final မှာတော့ဥရောပအသင်းကြီးအသင်းဖြစ်တဲ့Manchester United နဲ့ Barcelona ကိုထိတ်တိုက်ထွေ့ကြမှာဖြစ်ပြီးတော့ Manchester City ကတော့ Tottenham Hotspur Liverpool နဲ့ Porto Juventus နဲ့ Ajax Amsterdam တို့တွေ့ကြမှာဖြစ်ပါတယ် Quarter Final ပထမအကြော့ကတော့ April 9ရက်နဲ့10ရက်နေ့ဒီမှာကစားကြမှာဖြစ်ပြီးတော့ဒုတိယအကြော့ကတော့ April 16ရက်နဲ့18ရက်နေ့ဒီမှာကစားကြမှာဖြစ်ပါတယ်ဗျာဖော်မြူလာ1ကားပြိုင်ပွဲတွေကိုတော့အခုသတင်းမှမှာပြန်စလိုက်ပါပြီ2019ခုနှစ်အတွက်ပထမဆုံးပြိုင်ပွဲဖြစ်တဲ့ Australian Grand Prix ကိုတော့ Melbourne မြို့မှာစနေနေ့ကကျင်းပခဲ့ပြီးတော့ဖီလန်နိုင်ငံသား Valtteri Bottas ကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ် Bottas က Mercedes အသင်းကသူ့ရဲ့အသင်းပေါ်လည်းဖြစ်လက်ရှိကမ္ဘာချန်ပီယံလည်းဖြစ်တဲ့ Lewis Hamilton ကိုကျော်ဖြတ်ပြီးတော့တနင်္လာ25မိနစ်28စက္ကန့်နဲ့အနိုင်ရသွားတာပါလက်ရှိကမ္ဘာချန်ပီယံ Hamilton ကဒုတိယရပြီးတော့ Red Bull အသင်းက Verstappen ကတတိယနံပါတ်ကြီး Ferrari အသင်းက Sebastian Vettel ကတော့သတို့ထပဲရခဲ့ပါတယ်ခင်ဗျာ American နိုင်ငံ Florida မှာကစားတဲ့ Players Championship ကောက်သီးပြိုင်ပွဲမှာတော့မြောက် Island က Rory McIlroy ကနိုင်တော့ပါတယ်တနင်္ဂနွေနေ့ကသတို့ထမြောက်နေ့ကစားပြီးချိန်မှာတော့ McIlroy ကတမရိုက်ချက်ထက်16ချက်ရှော့ရိုက်ပြီးတော့ American က Jim Furyk ထက်တစ်ချက်အသာနဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်မက်ကရိုက်အတွက်တော့ဒါဟာပြီးခဲ့တဲ့တစ်နှစ်အတွင်းမှာပထမဆုံးအနိုင်ရတဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ American နိုင်ငံ California ပြည်နယ်မှာကျင်းပတဲ့ Indian Wells Tennis ပြိုင်ပွဲမှာတော့ Dominic Thiem နဲ့ Bianca Andreescu ကအတူတူအနိုင်ရသွားကြပါတယ်မြူသားဖိုင်နယ်မှာတော့ Dominic Thiem ကနာမည်ကြီး Roger Federer ကို3-6-6-3-9နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါမြို့သမီးတူချင်းဖိုင်နယ်မှာတော့ Bianca Andreescu ကဂျာမနီကနာမည်ကြီး Angelique Kerber ကို6-4-3-6-6-4နဲ့အနိုင်ရပြီးချန်ပီယံဖြစ်သွားတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအတင်းစားလိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တက်ဆက်ပေးနေတဲ့အားကစားသတင်းလွှမ်းကဏ္ဍကိုနားဆင်ကြကြရပါရှင်။ခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ11နာရီထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရှင်။အခုမလ20ရက်ဗုဒ္ဓဟူးနေ့ညပိုင်းထိတ်တဲရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှပြီးခဲ့တဲ့တောက်ချန်တွေကပြစ်ခတ်မှုတွင်သေဆုံးသွားသူတွေကတချို့ကိုမိသားစုတိုင်ဝမ်ကဒီနေ့ပဲမြုပ်နှံတကျခဲ့ပါတယ်။တခိုင်မှုတွင်သေဆုံးသွားသူတွေကိုဘသူပဲဝါဆိုတာခွဲခြားနိုင်မလို့လဲမိသားစုဝင်တွေအကူအညီနဲ့ရဲတပ်ဖွဲ့ကဆက်လက်ကြိုးပမ်းနေတာပါ။ဝန်ကြီးချုပ်ဂျက်ဆန်နဲ့အာရင်ကလည်း Christchurch မြို့ကကက်ရှမီးယားအထက်တန်းချောင်းကိုတွားရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့တာပါ။အာဖရိကတောင်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့မိုဇမ်ဘစ်မှာလူပေါင်းရာနှစ်ချီထိဆုံးခဲ့တဲ့အထိဆက်စုနှစ်တွေအတွင်းအဆိုးအဆုံးမုန်တိုင်းတံခံခဲ့ရပြီးတော့သုံးရချံနိုင်ငံတော်ဝန်ထမ်းချင်းတွေဖြစ်ဒီနေ့ပဲစတင်လိုက်ပါတယ်။တနအီကီလိုမီတာ180ထိအင်အားဖြင့်အီတိုင်းဆိုင်ကလုန်းမုန်တိုင်းဟာမိုဇမ်ဘစ်နိုင်ငံစကဲမျိုးဖြစ်တဲ့ဘေရာကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲဝင်ရောက်တက်ခတ်ခဲ့ပြီးဇင်ဘာဝေနဲ့မလာဝီကုန်းနမိုင်းကိုဝင်ရောက်ခဲ့တာပါ။မိုးလေဝသခမန်းသူတွေကတော့ကြာသပတေးနေ့ထိမိုးတိတယ်ဆိုတာဆက်လက်ရောသွန်းမယ်လို့ခမန်းထားပြီးရေတွေလည်းဆက်တင်နေပါတယ်။ဥရောပသမဂ္ဂကနေပြတင်းနှုတ်ထမဲ့ရက်ကိုမလ29ရက်နေ့ကနေဇွန်လ30ရက်နေ့ထိနောက်ဆုတ်ပြီးဘဝင်ကြီးရထရီဇာမေကဒီနေ့ပဲ EU စာရေးသားတောင်းဆိုလိုက်ပါတယ်နှုတ်ထွက်ရေးသဘောတူညီမှုတွေကိုပြတင်းမတ်တေချာညှိနှိုင်းဖို့ချိန်လိုအပ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌကိုဝင်ကြီးချုပ်မေကပြောပို့တဲ့စာထဲမှာရေးသားဖော်ပြခဲ့တာပါပါကစ္စတန်နိုင်ငံနောက်တော်နိုင်ငံလူညွေးကင်းစကန်တခုကိုဒီနေ့မနေ့အယုံတက်ခင်မတိုင်ခင်မှာစစ်သွေးကြွတွေစီးနေတက်ခဲ့ရကပြည်သူစစ်6ထင်မနေ့သိဆုံးသွားပါတယ်ပါကစ္စတန်နိုင်ငံမှာတဘောအရင်မြစ်တွေကျော်သွားပြီးအကြီးဆုံးလည်းဖြစ်တဲ့ဘလူးချစ်စတန်ပြည်နယ်ကလူသူလမ်းဝေးရဲ့ဆရာရဲခဲမှာဖြစ်ခဲ့တဲ့တက်ခဲမှုနဲ့ပတ်သက်လို့ကျူးလွန်သူတွေကိုကျန်းပတ်သမားတွေဖြစ်နေလူညွေးအာဏာပိုင်တွေကလက်လံရှင်းနေတဲ့စစ်စင်ရေးစတင်နေပြီလို့လည်းအာဏာပိုင်တွေကပြောပါတယ်
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တဲရောက်နေတဲ့
ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ပြောပြပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့စူဗီယာအက်ဒီယာဖြစ်ပါလိမ့်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်6:00ကနေ9:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေပြီးတော့ဖန်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.